မင်္ဂလာပါရှင် VOA American တန်ကနေဇူလိုင်လ1ရက်အင်္ဂါနေ့မနေ့ခင်းမြန်မာဘာသာအစီအစဉ်တွေကို line to meter 2432 40တို့ကနေထုတ်လွှင့်နေပါတယ်ရှင်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့တုဒ္ဒဆုံးလေး American တခွင်နဲ့အတူနားဆင်ရမှာကတော့
စီရင်ပါနေကောင်ကိုလည်းကျွန်တော်တို့ကထိုက်တင်တလောက်ကာကွယ်မှုရမယ်။နောက်ပြည်တွင်းဗန်ဒီထိုက်တင်တလောက်ကာကွယ်မှုရပြီးတော့ကျွန်တော်တို့ဒီဟိုပြည်တွင်းလုပ်ငန်းတွေကောနောက်ပြီးတော့
စီးပွားရေးကဏ္ဍမှာအပြည့်အစုံကြားမှာပါ။ဒါအပြင်ဒေါ်လာလတ်တန်းတင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုတင်ဆက်ပေးမှာပါ။ဒေါ်လာလတ်တန်းနဲ့အတူကိုရန်နိုင်ကတင်ပြထားပါတယ်ရှင်။
Wall Street Journal သတင်းစာကြီးက US urges Myanmar nationals to work harder to get off sanctions list ဆိုတဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံသားများကိုတံခါးပိတ်ဆို့မှုစီးငံ့နေဖျက်သိမ်းပေးနိုင်မှုပိုကြိုးပမ်းကြဖို့တိုက်တွန်းထားတဲ့ခေါင်းကြီးနဲ့ဆောင်းပါရှင်ရှဘာနီမထာနီကခုလိုရေးသားထားတာကိုပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စီးပွားရေးတံခါးမှုစီးရင်မှာပါဝင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ခုလိုစီးဝင်ဖြစ်ကနေဖေရှားခံကြရဖို့အတွက်ကြိုးပမ်းကြဖို့တိုက်တွန်းတာဟာတနည်းဆိုပြုပြင်ပြောင်းလဲရေးစတင်တဲ့မြန်မာနိုင်ငံမှာအမေရိကန်စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့ဆက်သွယ်မှုတွေပိုရနိုင်ဖို့ကြိုးပမ်းမှုတရဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်။အမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်တဲ့အဲ့ဒီစီးရင်မှာအရင်အစိုးရခေတ်ကခရိုနီတွေလို့ခေါ်ကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေသူတို့နဲ့ဆက်သွယ်ရှိကြသူတွေစုစုပေါင်း200ခန့်တို့ကိုရန်ခပိတ်ဆို့မှုစီးရင်မှာတွင်ထားတာဖြစ်ပါတယ်။ဒီပိတ်ဆို့မှုစီးရင်ရအမေရိကန်ရင်းနှီးမြှုပ်နှံရှင်တွေအနေနဲ့ဒီစီးရင်ဝင်လူပုဂ္ဂိုလ်တွေနဲ့စီးပွားရေးဆက်ဆံခြင်းမပြုလို့ရလို့တားမြစ်ထားတဲ့အတွက်ကြောင့်လည်းမြန်မာနိုင်ငံမှာဖမ်းမှုမှုအကြီးဆုံးဖြစ်နေတဲ့စီးပွားရေးလုပ်ငန်းရှင်ခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံသားတွေပြီးစီးပွားရေးမလုပ်ကင်နိုင်အောင်တရဝင်ဟန်တားရလဲရောက်တာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မယ်လနော့စကီကသူ့ရဲ့သတင်းတစ်ပတ်ကြာခီးစဉ်တွင်မှအမေရိကန်ပြည်ထောင်စုရဲ့တာဝန်သိမှုစီးပွားရေးလုပ်ငန်းကျင့်ထုံးတွေနဲ့လုပ်ကင်နိုင်ဖို့မြန်မာကော်မတီတွေအပြင်တန်ခတ်ပိတ်ဆို့မှုစီးဝင်ပုဂ္ဂိုလ်တွေအနေနဲ့တက်တည်ပြနိုင်ဖို့လိုအပ်တယ်လို့ပြောကြားခဲ့ခြင်းဖြစ်ပါတယ်။မြန်မာနိုင်ငံပေါ်တံခါးပိတ်ဆို့မှုအများစုကိုလွန်ခဲ့တဲ့နှစ်ကျော်ကအမေရိကန်ကရုတ်သိမ်းပေးခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံမှာအမေရိကန်ရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုဟာအဆင့်73လိုက်တာဖြစ်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံရဲ့နံပါတ်1ရင်းနှီးမြှုပ်နှံတဲ့နိုင်ငံပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ရှိရှိထားရမှာဖြစ်ပြီးအချိန်ယူမှာဖြစ်တယ်လို့ Mr. Melanowski ကပြောကြားခဲ့တယ်ဆိုတာကို Wall Street သတင်းစာကြီးမှဆံပါရှင်စပါနီမတာနီရဲ့ရေးသားချက်သတင်းအပြည့်စုံကိုတော့usg.com website မှာဖတ်ရှုနိုင်ပါ रे ရှင
် Human Rights Watch လူခွင့်ဆောင်ကြီးအဖွဲ့အစရေးရာအကြီးတန်းသူတွေဒီ David Matthewson က Burma backsliding on media freedom media နဲ့ပတ်သက်လို့မြန်မာနိုင်ငံကနောက်ပြန်လျှောနေပြီဆိုတဲ့ခေါင်းစဉ်နဲ့ hrw.org မှာရေးသားထားပါ रे ပြီးခဲ့တဲ့သတင်းတစ်ပတ်ကအထူးသတင်းတစ်ဖွဲ့ကနေပြီးသတင်းတောင်းတဲ့ editor တွေကိုပန်းစိုးရမ်းမှရှိတဲ့သူတို့ရုံးကိုဖိတ်ခေါ်ခဲ့ပြီးနေ့စဉ်သတင်းစာတွေနဲ့အပတ်စဉ်ထုတ်စာဆောင်တွေရဲ့ငွေကြေး3စည်းလည်ပတ်မှုနဲ့ပတ်သက်လို့အရင်အသုံးပြုခဲ့တဲ့ချိန်ကြောင်းမှုစနစ်ဟောင်းကိုပြန်သုံးပြီးစစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်။ဒါဟာငွေကြေးခွာခြားမှုအလားအလာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုဗန်းပြထားပေမဲ့သတင်းမီဒီယာတွေရဲ့ယက်တီမှုကိုထိန်းချုပ်ဖို့မတိမတာကြိုးပမ်းချက်ဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးပေါ်ဆောင်မှုမှာတိုးတက်မှုတွေရှိတယ်မရှိဘူးဆိုတာကိုအဓိကတိုင်းတာမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာအရေးကြီးတဲ့အညွှန်းအရေးတစ်ရပ်ဖြစ်ပါတယ်။ဒီညွန်ကိမ့်မှာမြန်မာအစိုးရကနောက်ပြန်ရှော့ချနေတာကိုတွေ့ရတယ်လို့ဆောင်းပါရှင်ကဆိုပါတယ်မကြာမီလတွေအတွင်းကမြန်မာသတင်းတောက်တွေကိုဆွဲချက်တင်ထောင်ချတာတွေမြန်မာနဲ့နိုင်ငံခြားသတင်းတောက်တွေကိုထုတ်ပေးတဲ့ဗီဇာတွေကိုလအနည်းငယ်ကနေ28ရက်အထိရှော့ချတာတွေတွေ့နေရတယ်လို့လည်းဆောင်းပါရှင်ကရေးသားထားပါတယ်မြန်မာအစိုးရအနေနဲ့အခုလိုချိန်းချောက်နေတာတွေကိုရက်ပြီးအကျဉ်းချနေတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးကာနိုင်ငံရေးစီးပွားရေးလူမှုရေးတိုးတက်မှုတွေအပေါ်လွတ်လပ်စွာသတင်းယူခွင့်ပေးတင်တယ်လို့တိုက်တွန်းထားပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ဟာသက်ဆိုင်ရာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲမှုမှာဘလောက်တန်ဋိဌာန်ခိုင်မာမှုရှိသလဲဆိုတာကိုပြသတဲ့အရေးကြီးတဲ့ဗရားတိုင်းဖြစ်တဲ့အကြောင်းနဲ့အခုလောလောဆယ်မှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုပြသတဲ့အညွှန်းကိန်းတွေကတော့အခြေမလဖြစ်နေတာတွေ့ရတယ်လို့ hrw.org မှာရေးသားထားပါတယ်ခင်ဗျာ
မနက်ငယ်ရဲ့ကျမကြီးလောကမှာယောဂလက္ခဏာခွဲခြားစိတ်ဖြာရာမှာလွှဲမနေတာ၄ အနာတခြားစစ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-932-38-5554ဖြစ်ပါတယ်ကိုတိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေ mp3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့လဲဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရရှင်ဆက်လက်ပြီးတော့ဒေါ်လလသန်းရဲ့ American 3 EDN English စာသင်ခန်းစာပို့ချချက်အစီအစဉ်ကိုနားဆင်ရအောင်ပါရှင
်ဒီကနေ့မနေ့တင်ပြမယ် EDN အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းကLIVING living a LIVE live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND hand ကလေ TO2 ကမှာ MOUTH mouth ကပါစားဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါစားဆိုပြီးတော့အဓိပ္ပာယ်ရပါတယ်ဒီသုံးဆင်းသက်လာတာကတော့စီပွားရေးကဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီပွားရေးမချောင်လေတဲ့ဘဝချက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနည်းလုံးမှာတနည်းစားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်ခဲ့ပြီးတဲ့နောက်မှာစီးပွားရေးကဏ္ဍကိုထုံးလင်းပါပါမြန်မာနိုင်ငံမှာပြပဘန်တွေရဲ့ဘန်ခွဲတွေကိုမကြခင်အချိန်ပိုင်းအတွင်းတွေ့မြင်လာကြရတော့မှာဖြစ်ပါတယ်ပြပကအင်အားတောင့်တဲ့ဘန်ကြီးတွေနိုင်ငံတွင်းမှာလာပြီးတော့ပြည်ရင်းဘန်လုပ်ငန်းတွေနဲ့ရှင်ပြီးငွေကြေးကဏ္ဍဝန်ဆောင်မှုပေးတဲ့အခါမှာပြည်ရင်းဘန်လုပ်ငန်းတွေနစ်နာလေမလားဆိုတဲ့စိုးရိမ်မှုတွေရှိပေမဲ့လည်းရေပုံရအဖြစ်တော့အခုလိုပြပဘန်တွေဝင်လာမဲ့အခြေအနေကိုကြိုဆိုကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ပြောဆိုချက်တွေကိုစူးစီးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြမှာပါရှင
်မြန်မာနိုင်ငံမှာဈေးကွက်စီးပွားရေးစနစ်ကျဉ်သုံးလာတာအချိန်တန်းတာတစ်ခုကြာလာပြီဖြစ်ပေမဲ့လည်းဘန်နဲ့ငွေကြေးဝန်ဆောင်မှုပိုင်းကအခုချိန်အထိတိုးတက်မှုအားနည်းနေစေပါအထူးသဖြင့်ပြည်ပနဲ့ဆက်ဆက်လုပ်ကိုင်နေကြတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေအဖို့ငွေပေးငွေယူကိစ္စတွေမှာအခက်အခဲတွေ့ကြရပါတယ်ကိုကသူများစီကနေဝယ်လို့ငွေပေးရတဲ့အခါပြည်တွင်းကနေတိုက်ရိုက်မပေးနိုင်သေးပဲစင်ကာပူလိုတတိယနိုင်ငံတစ်ခုကိုကြားကန်ထားပြီးပေးနေကြရတာမို့လွယ်ကူတက်တာမဖြစ်အချိန်လဲပိုကြာအကုန်ကြလဲပိုများဆိုတာတွေနဲ့ကြုံနေကြရတာပါမကြခင်ကာလအတွင်းမှာတော့ပြပကဘန်တွေမြန်မာနိုင်ငံတွင်းမှာလာပြီးဘန်ခွဲဖွင့်ခွင့်ပြုတော့မယ်လို့ဗဟိုဘန်ကပြောထားတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်ဘန်နဲ့ငွေကြေးဆိုင်ရာခက်ခဲတချို့ပြည်လည်လာလိမ့်မလားမျှော်လင့်စရာရှိပါတယ်။တစ်ဖက်မှာလည်းအတွေ့အကြုံများပြီးအရင်းအားကောင်းတဲ့ပြပဘန်တွေဝင်လာတဲ့အခါပြည်တွင်းကဘန်လုပ်ငန်းတွေနစ်နာလိမ့်မလားဆိုတဲ့စိုးရိမ်ချက်တွေကရှိနေပါတယ်။အဲ့ဒီစိုးရိမ်ချက်ပြေလျော့စေဖို့ဗဟိုဘန်ဒုတိယဥက္ကဋ္ဌဦးဆက်အောင်ကအခုလိုပြောခဲ့ပါတယ်။
စီရင်ပါနေကဟောကိုလည်းကျွန်တော်တို့က ထိုက်တင်တလောက်ကာကွယ်မှုရမယ်။နောက်ပြည်တွင်းဘန်ဒီထိုက်တင်တလောက်ကာကွယ်မှုရပြီးတော့ကျွန်တော်တို့ဒီဟိုပြည်တွင်းလုပ်ငန်းတွေကိုနောက်ပြီးတော့ပြည်တွင်းဟို your bank and financial ဟိုပေါ့နော် sector ကြီးတစ်ခုလုံးมาလဲတိုးတက်မှုရှိစေရမယ်။နောက် at the same time မှာပဲကျွန်တော်တို့ foreign banks တွေအနေနဲ့လည်းလုတ်တာခိုင်းတာရှိရမယ်။အဲ့တော့ဒီ၃ချက်ပေါ်မူတည်ပြီးတော့ကျွန်တော်တို့ balance ပြအောင်ကျွန်တော်တို့စဉ်းစားနေပါတယ
်။ဘဏ်နဲ့ငွေကြေးကဏ္ဍပြုပြင်ပြောင်းလဲမှုလုပ်တဲ့အခါပြပဘဏ်တွေခွင့်ပြုရမယ်ဆိုတာကိုကိုယ်တိုင်ကဘဏ်လုပ်ငန်းရှင်တူဦးဖြစ်တဲ့ CB တမဝိုင်မဘဏ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဖေမြင့်ကသဘောတူလက်ခံပါတယ်။မြန်မာနိုင်ငံထက်အရင်အများကြီးစော်ပြီးဘဏ်နဲ့ငွေကြေးကဏ္ဍဝန်ဆောင်မှုပိုင်းဖွံ့ဖြိုးတိုးတက်ပြီးသားဖြစ်တဲ့ထိုင်းနဲ့စင်ကာပူတို့မှာအစောပိုင်းလှုပ်ခဲ့တာတွေကိုဥပမာပေးပြီးဥဖေမြင့်ကပြောပြပါဗျာ
။ယူရီယာတို့ကလည်းအဲ့လိုပဲဂျုံနဲ့ခွင့်ပြုတာမဟုတ်ဘူးစင်ကာပူတို့ကလည်းအဲ့လိုခွင့်ပြုတာမဟုတ်ဘူးလေခုခုလှုပ်ပြီးတော့မှတဖြည်းတိုးရတာရှိရဲ့။အဲ့တော့ဟိုသူတို့ကယူရီယာပန်ကြတော့ယူရီထိုင်းကယူဘီထိုင်းကသူကယူရီယာပန်နှစ်ခုကိုသူကဝယ်လိုက်တာရှိပြီသားပန်။အဲ့ဒါကြောင့်သူကဟန်ကြပါလေဗျာနံပါတ်လေးပြောင်းလိုက်ရုံပဲ။အဲ့နံပြောင်းနံလဲ UB tie ဆိုပြီးလှုပ်လိုက်ပြအဲ့ဘန်ွယ်ပေါင်းနေရတဲ့အရင်ဘန်ွယ်ဟောင်းတွေကိုသူကယူလိုက်တာပေါ့ဗျာ။နောက်ရုံညုံမှလည်းအဲ့လိုပဲသူကဆိုတော့သူကအကြီးဖြစ်နေ150ဘန်ွယ်ဖွင့်ပြီးတော့150သူရလိုက်တာပေါ့ဗျာ။အဲ့ရှိပြီးသားဟောင်းဝယ်တာ။ဒါပေမဲ့အသက်ဆိုရင်အဲ့လိုဝယ်လို့မရတဲ့ဟာဆိုရင်တော့သူကအသက်ဆိုလို့ရှိရင်တော့သူကဘန်ွယ်ဖွင့်မယ်မရှိဘူးယူရမှာ။အဲ့တရုံနေလဲဆိုတော့မှနောက်ပြီးတော့သူတို့ကဟိုမလို့ကဒီမလို့ကပါလေပြည်တွင်းမှာဟိုသူတို့ယူရပြည်တွင်းမှာနေဒီကဲမှာဆိုလို့ပြပပန်းတွေကိုဟိုနေရာလည်းပြမလို့ပေါ့ဗျာဒါပေမဲ့ UV တို့ဟာမျိုးကြတော့ကာစပြေလုံးမှရှိနေတော့ဖြစ်နေပြန်ရောအဲ့လိုဟာမျိုးရှိတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအဲ့လိုဟာမျိုးနဲ့ပဲသွားမှာပါဆိုတော့ကျွန်တော်က CB ဘက်မှာဆိုရင်80ရှိတယ်ပေါ့နော်ဘန်ကွဲပေါ့အဲ KB ဘက်မှာဆိုဘူး160လောက်ရှိတယ်ပေါ့နောက်တကယ်လို့သူက KB ဘက်ကသူဝယ်လိုက်မယ်ဆိုရင်သူကဘန်ကွဲပေါင်း160ရသွားမှာအဲရတယ်အဲ့လိုဟာမျိုးတော့အဲ့လောက်ထိလာတဲ့ဒီကဟိုမြန်မာဆိုကပြင်ပြမှာမဟုတ်ဘူးလေအယူရအစရတာကမှခွင့်ပြုလိုက်တာတရားဆိုဆိုရချက်တူရတော့မဟုတ
်ပြပဘန်တွေကိုပြည်တွင်းမှာဘန်ကွဲဖွင့်ပြီးလှုပ်ခွင့်ပြုမဲ့ကိစ္စအပေါ်လွှတ်တော်ကိုယ်စားလှယ်တွေကြားမှာလည်းဆွေးနွေးမှုတချို့ရှိခဲ့ပါတယ်အဲဒါကြောင့်လဲလွှတ်တော်မှာဗဟုဘန်ဒုတိယဥက္ကဋ္ဌဦးဆက်အောင်ကိုယ်တိုင်တွားရောက်ပြီးတော့ရှင်းလင်းတင်ပြခဲ့ပါတယ်မြန်မာနိုင်ငံမှာကငွေအရင်းနှီးလဲနေနှီးပညာလည်းမပြည့်စုံလူသားအရင်းမြစ်ဖွံ့ဖြိုးတိုးတက်မှုကလည်းအားနည်းနေသေးတာကြောင့်ပြပကဘန်တွေဝင်လာမဲဆိုရင်အဲ့ဒီအခွင့်အလမ်းတွေကိုရလာမှာဖြစ်တဲ့အတွက်ဝမ်းသာစရာကိစ္စတစ်ခုအဖြစ်မြင်သူကပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဖွံ့ဖြိုးမှုကော်မတီရဲ့ပြောရေးဆိုခွင့်ရှိသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိမ့်ပါဒါပေမဲ့လည်းပြည်တွင်းမှာရှိတဲ့ဗန်တွေရပ်တည်နိုင်မှုနဲ့နိုင်ငံရဲ့ငွေကြေးမူဝါဒကိုထိန်းညှိနိုင်ဖို့အတွက်လည်းလိုအပ်တယ်လို့ဦးဖြိုးမင်းသိမ့်ကထောက်ပြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဗဟုဘန်ဒုတိယဥက္ကဋ္ဌဦးဆက်အောင်လွှတ်တော်မှာလာပြီးရှင်းလင်းတင်ပြသွားတာကိုဦးဖြိုးမင်းသိမ့်ကပြန်ပြောပြပါတယ်
ကျွန်တော်ဒီနေရာမှာဘယ်လိုအဆင့်မျိုးပေးပါလဲဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီပေါ့နော်ဒီကျွန်တော်တို့ JV ပုံစံနဲ့သွားမှာလား subsidiary ပုံစံသွားမှာလားဒါမှမဟုတ်လို့ဆိုရှင် branch ပုံစံသွားမှာလားဆိုတဲ့အခြေအနေပေါ်မှာဒါဘိုဘန်ဘက်ကရှင်းလင်းသွားတာကတော့ဒီ branch ပုံစံပြင်မယ် full branch မဟုတ်ဘူးဒီ subsidiary ပုံစံမျိုးကျွန်တော်တို့ပြည်တွင်းဥပဒေတွေနဲ့ထိန်းညှိနိုင်တဲ့အခြေအနေမျိုးလဲစောင့်ရမယ်မြန်မာနိုင်ငံဘိုဘန်နဲ့ဒီလာဖွင့်တဲ့နိုင်ငံသားဖန်ရဲ့ဘိုဘန်တို့ပေါင်းဆက်ပြီးတော့ဒီနေ့ကိုထိမ့်ညှဆောင်ရွက်သွားမယ်ဆိုတဲ့သဘောထားဒါရှင်းလင်းသွားပါတယ်ဒီအပေါ်မှာကျွန်တော်တို့ဒီပြည်သူ့လွတ်တော်ဖန်ငွေကြေးကော်မတီဘက်ကကျွန်တော်တို့ပြောတယ်ဒီလာမယ့်အနေအထားပေါ်မှာအများကြီးအားရောက်တာမျိုးမဟုတ်သေးဘဲနဲ့ပထမအဆင့်ခံ၅ဘဏ်လောက်ဒါလုပ်ဖို့အတွက်ကျွန်တော်တို့ကဟိုသဘောထားရှိပါတယ်အားကြောင့်လဲဆိုတော့ဟိုပထမတစ်ဆင့်ဒီတစ်ဆင့်ကျွန်တော်တို့တွားဖို့လိုတယ်နောက်တစ်ဆင့်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့မွေကြီးမူဝါဒနဲ့ပတ်သက်ပြီး master plan တစ်ခုကြီးဆွဲပြီးဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်နောက်တစ်ချက်ကပုဂ္ဂလိကဘဏ်ကြီးအတွက်ဥပဒေပေါ့နော်ဟိုအမြန်ဆုံးထုတ်ပြန်နိုင်ဖို့အတွက်လည်းကျွန်တော်တို့ကဘိုးဘဏ်ကိုတိုက်တွန်းတယ
်ဘဏ်ကွဲဖွံ့ဖြိုးပြုမဲ့ပြပဘဏ်တွေကိုရွေးချယ်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာရွေးချယ်နိုင်ဖို့ဆိုပြီးမေလ၁၂ရက်နေ့မှာသမ္မတရဲ့အမိန့်နဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းပေးထားပါတယ်အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဗဟုဘဏ်ဥက္ကဋ္ဌဦးမမောင်ကျော်ကိုတာဝန်ပေးထားပြီးတော့အဖွဲ့ဝင်၈ဦးပါဝင်ပါတယ်။နိုင်ငံစည်းဝေးရေးကိုဘက်ဆုံကနေဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့နေရာမှာဒီဘဏ်နဲ့ငွေကြေးဝန်ဆောင်မှုကဏ္ဍဖွံ့ဖြိုးတိုးတက်ရေးဟာလည်းအထူးပဲအရေးပါပါတယ်။စည်းဝေးလုပ်ငန်းတွေပုံမှန်လဲပတ်နေတဲ့နိုင်ငံတွေမှာအားလုံးဟာဘဏ်စနစ်နဲ့ချိတ်ဆက်လှုပ်ဆောင်နေကြတာဖြစ်ပြီးဥပဒေနဲ့အညီစည်းကမ်းတကျထိန်းသိမ်းရေးနဲ့လွတ်လပ်စွာပြန်ဆိုင်နိုင်ဖို့အဲ့ဒီကနေ စီးပွားရေးကဏ္ဍတစ်ခုလုံးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုနိုင်ဖို့ဆိုတာတွေကြားမှာဟန်ချက်ညီလုပ်နိုင်ဖို့လိုပါတယ်လွတ်လပ်ရပြီးတိတ်မကြလိုက်တဲ့ပါလီမန်ဒီမိုကရေစီအချိန်ထက်ဆိုရှယ်လစ်အမိခံစစ်ဖက်အုပ်ချုပ်ရေးလက်အောက်ကာလရှည်ကြာနေခဲ့ရတဲ့နိုင်ငံတစ်ခုအတွက်လွတ်လပ်ခင့်မိတဲ့ဗန်စနစ်မတိုးတက်ခဲ့တာအံ့ဩစရာမဟုတ်ပါဘူးဒါပေမဲ့လည်းဒီမိုကရေစီနဲ့နိုင်ငံရေးစီးပွားရေးကနဘောင်းစုံမှာပြုပြင်ပြောင်းလဲရေးလုပ်နေတယ်လို့ပြောထားတဲ့ကာလမှာမှဗန်စနစ်ကိုခင့်မီဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ဘူးဆိုရင်တော့ဒုခေရောက်မှညံကြတော့မှာပဲလို့ပြောယုံပြင်တခြားမရှိကြောင်းပါခင်ဗျာ
စီးပွားရေးကဏ္ဍကိုကိုကျော်ကျော်သိန်းကတင်ဆက်သွားတာပါရှင်အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လင်းပါပါကိုစော်ဝင်းလိုင်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
အမေရိကန်နိုင်ငံကိုနှီးမျိုးစုံနဲ့ရောက်လာကြတဲ့မြန်မာလူမျိုးတွေတဲကအခုတစ်ပတ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးအမှုနဲ့ထောင်ချပြီးထမ်းမြန်မာနယ်စပ်ကတဆင့် BRSP လို့ခေါ်တဲ့မြန်မာဒုက္ခသည်များပညာတော်သင်ခွင့်အစီအစဉ်နဲ့အမေရိကကိုရောက်လာပြီးဘက်ချလာဘွဲ့အပြင်ပြီးခဲ့တဲ့ရက်ပိုင်းကလေးကမှဘော့စတွန်မြို့ Northeastern တက္ကသိုလ်ကနေ Public Administration Master ဘွဲ့ရသွားတဲ့ကိုအောင်ခိုင်မင်းကိုသူ့ရဲ့အမေရိကန်ပညာရေးအတွေ့အကြုံအကြောင်းနေထားပါတယ်ခင်ဗျာ
ကျွန်တော်1994မှာနိုင်ငံတကာဆက်ဆံရေးနဲ့ပြိုင်နယ်မြေပေါ့နော်အဲဒီမှာစတက်ပါတယ်ပြီးတော့95မှာကျွန်တော်ဂုံတူးတန်းဝင်တဲ့အတွက်ရန်ကုန်တက္ကသိုလ်ပင်မစအဲမှာတက်တယ်ပေါ့ဗျာအဲဒီကနေပြီးတော့ကျောင်းတက်နေရတာနေဒုတိယနဲ့ဂုံတူးတန်းမှာ1996ကျောင်းသားဆန္ဒပြပွဲတွေဖြစ်ပြီးတော့98ခုနှစ်မှာကျွန်တော်ထောင်ကြရဲပေါ့ဗျာထောင်ခုနှစ်အဲဒီကနေပြီးတော့အင်းစိန်နောက်တောင်ငူထောင်တောင်ငူထောင်ကနေပြီးတော့2002ခုနှစ်လွတ်တယ်2002ခုနှစ်အောက်တိုဘာမှာလွတ်တယ်ကျောင်းကဟိုထောင်ကနေလွတ်ပြီးတော့ကျောင်းပြန်တက်ခွင့်ရအောင်ကြိုးစားပေမဲ့နိုင်ငံတကာဆက်ဆံရေးပြန်တက်ခွင့်မရဘူးမရဘဲနဲ့အဝေးစင်ပဲတက်ခွင့်ပြီးတယ်ပေါ့ဗျာနောက်တစ်ခါအလုပ်လျှောက်လို့မရဘတ်စပို့လျှောက်လို့မရဘာမှလုပ်လို့မရဆိုတဲ့အနေအထားဖြစ်နေတဲ့အတွက်2003ခုနှစ်ဒီဇင်ဘာမှာကျွန်တော်နေဆက်ကိုထွက်လာတယ်နေဆက်ကိုထွက်လာပြီးတော့အဲဒီမှာနေဆက်မှာကိုကိုရိုင်းကလည်းနိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့အတွက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှာဝင်လို့ဖြစ်တယ်ပေါ့ဗျာအဲ့တော့မြန်မာပြည်မှာကြောင်တက်ခဲ့တဲ့အနေအထားဆိုရင်တော့ကျွန်တော်ဒုတိယနဲ့ဂုံတူရနိုင်ငံတကာဆက်ဆံရေးအထူးတက်ခဲ့တယ်ထောင်မကြခင်အထူးပေါ့ဗျာအဲဒီအနေအထားပ
ါဟုတ်ကဲ့ကွန်ကမင်းဆိုလို့ရှိရင်ပမာပြည်မှာလည်းတက္ကသိုလ်တက်ဖို့တဲ့အတွေ့အကြုံဒီကွန်ပျူတာထိတက်ဖို့တဲ့အတွေ့အကြုံဟာရှိတော့ကျွန်တော်သိချင်လားဒီဘက်ကပညာရေးကြောင်းတက်ရတဲ့ပုံစံပေါ့နော်ပညာရေးစနစ်ကတော့ပြောတာပေါ့ကြောင်းတက်ရတဲ့ပုံစံချင်းကွာခြားမှုလေးတွေကွန်ကမင်းအမြင်လေးကိုအရင်ပြောပါလားပမာပြည်မှာတက်ရတဲ့အနေအထားရဲ့အမေရိကန်မှာတက်ရတဲ့အနေအထားအမေရိကန်မှာဘယ်လိုစတက်လဲဗျဘက်ချလာစတက်သလားဒါမှမဟုတ်လေမာစတာတောင်းတောင
်းပြောမယ်ဆိုရင်တော့နေဆက်မှာနိုင်ငံရေးကျနာများကူညီဆောင်ရှောက်ရေးအသင်းမှာလုပ်နေငင်းကနေ2005ခုနှစ်မှာအမေရိကန်အစိုးရနိုင်ငံသားရေးဝန်ကြီးဌာနနဲ့အင်ဒီယားနာတက္ကသိုလ်နဲ့ပူးပေါင်းပြီးတော့ပေးတဲ့ပညာသင်ဆုတစ်ခုရတယ်ပေါ့ဗျာ။ဒါတော့2005ဩဂတ်မှာကျွန်တော်အင်ဒီယားနာတက္ကသိုလ်ကိုရောက်လာပြီးတော့ဘက်ချလာကနေပြန်စတက်ရတယ်။အဲဒီမှာ2009မှာကျွန်တော်အင်ဒီယားနာတက္ကသိုလ်ကနေပြီးတော့ Political Science နဲ့ International Studies Double Major နဲ့ Major နှစ်ခုနဲ့တစ်ပြိုင်တည်းပွဲရတယ်။ကျွန်တော်လည်းမြန်မာပြည်ကထွက်လာတာ12နှစ်ရှိပြီဆိုတော့အခုလက်ရှိပညာရေးအခြေအနေတော့ကျွန်တော်မသိဘူးပေါ့နော်ကျွန်တော်တို့ရှိခဲ့တဲ့အခြေအနေကသင်ရတာဟိုစာလုံးရတဲ့အနေထားကတော့မှတ်မိအောင်လုပ်ရတာများတာ哦အဲ့တော့ကွာခြားချက်ကိုပြောပါဆိုရင်တော့ဒီမှာကစာလုံးဟိုကျွန်တော်တို့လေ့လာသင်ရတဲ့အနေထားကဟိုရှင်းရှင်းလင်းလင်းပြောမယ်ဆိုရင်တော့မင်းဘာမှတ်မိလဲဆိုတဲ့အနေထားမျိုးထက်ဒီအချိန်တွေမှာမင်းဆိုရင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့အတွေ့အခေါ်တွေတီထွင်ဖန်တီးနိုင်စွမ်းတွေကိုစဉ်းစားတတ်အောင်ပံ့ပိုးပေးတဲ့ပညာရေးအနေအထားမျိုးလို့မြင်တယ်ပေါ့ဗျာအဲ့တော့အဓိကကွာခြားမှုကတော့အဲ့ဒီလိုမျိုးကျွန်တော်မြင်ပါတယ
်ဆိုတော့ဗျာအခုဟိုကြည့်ကြမယ်ဆိုလို့ရှိရင်ဗမာပြည်အနေအထားကိုပြန်ကြည့်မယ်နောက်ဒီမှာကိုတက်ရတဲ့အနေအထားနဲ့နိုင်ရှင်ကြည့်မယ်ဆိုလို့ရှိရင်တဘောဗမာပြည်မှာဆိုလို့ရှိရင်ကြောင်းတက်ခွင့်တောင်မှအကြောင်းဆက်တက်ချင်တာတောင်မှတက်ခွင့်ဟိုပိတ်ခံခဲ့ရတယ်ပေါ့နော်ဆိုတော့ဒီမှာကျတော့ ကိုရုကိုချွန်ဆိုပေမဲ့လည်းဒီမှာအခွင့်အလမ်းတွေဖွင့်ပေးထားတယ်ပတ်စံချီပြီးတက်ချင်လည်းတက်ခွင့်ပေးတယ်ပေါ့အမေရိကန်ရဲ့ပညာရေးစနစ်ကလူငယ်တွေဟိုပညာရေးကိုစိတ်ဝင်စားတဲ့သူတွေတို့ကတနည်းအားဖြင့်တော့မြေတောင်မြောက်ပေးတယ်လို့ယူဆလို့ရတာပေါ့ဆိုတော့အဲ့ဒီအပေါ်မှာရောကွန်ခမင်းရဲ့တဦးချင်းအမြင်ဘယ်လိုရှိလဲဗျသဘောပမာပြည်ကဒီပညာရေးစနစ်ပုံစံနဲ့ဟိုကိုရှိခဲ့တဲ့ကိုတွေ့ကြုံခဲ့ရတဲ့အနေအထားပေါ့နော်လက်ရှိအနေအထားကတော့ထားပါတော့ဆိုတော့နောက်ဒီကအခုကိုလက်ရှိကြုံတွေ့နေရတဲ့အနေအထားနဲ့
ဒီမှာကတော့ဟိုကြောင်းတက်ရတာစရိတ်ကြီးတယ်ဒါပေမဲ့တက်ရတဲ့အပေါ်မှာကိုလေးလာတင်ယူနိုင်တဲ့လောက်ကိုအတွက်အခွင့်အလမ်းရှိတယ်ကိုလေးလာနိုင်တဲ့လောက်လေးလာခွင့်ရှိတယ်ပေါ့ဗျာ
ဘာသာရက်ကလည်းကိုကြိုက်တဲ့ဘာသာရက်ကိုယူကိုဗမာပြည်မှာလို့အမတ်စနစ်နဲ့ပိုင်းခြားတာမဟုတ်ဘူ
းမဟုတ်ဘူးခင်ဗျဒီမှာကဘက်ချလာမှာပြီးခဲ့တဲ့မိသားတစ်ခုဒါပေမဲ့ကိုကဟိုလက်တွေ့အလုပ်လောကထဲမှာအလုပ်လုပ်ရင်းနဲ့ဟိုကိုဘာလို့ပုံစိတ်ဝင်စားလဲဆိုတော့တွေ့လာတဲ့အခါမျိုးမှာဘက်ချလာမှာပြီးခဲ့တဲ့ဘွဲ့နဲ့လုံးလုံးမဆိုင်တဲ့တခြားဘွဲ့တွေတက်ချင်ရင်တက်လို့ရတယ
်ဟုတ်ကဲ့တကယ်လို့ဒါဗမာပြည်ပညာရေးစနစ်နဲ့ဒီအနေနဲ့ရှင်းကြည့်မယ်ဆိုရင်တေကြတာကတော့အများစုလက်ခံထားတာကတော့အမေရိကန်ပညာရေးစနစ်ကကောင်းတယ်ဒါကြောင့်မို့လဲကမ္ဘာမှာနံပါတ်1နိုင်ငံဖြစ်နေတယ်ဆိုတော့ရေဘူကအကြံပြင်းလက်ခံထားကြတယ်ပေါ့နော
်ဒါ
ပေမဲ့လည်းဟိုမြန်မာပြည်မှာကျတော့ပညာရေးစနစ်ကအခုပြောနေကြတာဟိုဟာပေါ်တော်တော်လေးချွတ်ချုံကျနေတယ်နောက်ကျကျန်ခဲ့တယ်အဲ့ဒီအတွက်အများကြီးပြင်ပြောင်းလဲဖို့လိုတယ်ဆိုပြီးတော့ဟိုထောက်ပြနေကြတာရှိတယ်အစိုးရကိုယ်တိုင်ကလည်းအခုလက်ခံပြီးတော့ပြင်ပြောင်းလဲရေးကော်မတီတွေပါလွတ်တော်ထဲမှာအစားလုပ်နေကြပြီပေါ့နော
်
ဆိုတော့တကယ်ဟိုကွန်ခမင်းကတော့ပညာရေးစနစ်နှစ်ခုစလုံးကိုထထဲဝင်ကြောင်းသားအနေနဲ့ဝင်ပြီးတော့ကြည့်ဘူးတယ်ဟိုတက်ဖူးတယ်လစ်လာဘူးတယ်ဆိုတော့ဒီပြောကြကြေးဟေးဆိုလို့ရှိရင်ဗမာပြည်ကပညာရေးစနစ်ကိုပြင်ပါမယ်ဆိုလို့ရှိရင်ကွန်ခမင်းအမြင်အရဘေဟာကတပေါ်1နှစ်3ဆိုကြပါစို့3ချက်လောက်ကိုကျွန်တော်တို့ပြောမယ်ဆိုရင်ဘေဟာတွေကပို့ပြီးတော့အဓိကကြတဲ့လိုအပ်ချက်တွေလို့မြင်ပြောမလဲ
နံပါတ်1အချက်ကတော့အစိုးရရဲ့ဦးဆောင်ကူညီထောက်ပံ့မှုအရေးကြီးဆုံးလို့ရတယ်။သူတို့ကိုယ်တိုင်ဒီစနစ်ကအလုံးမဖြစ်တော့ဘူးပြုပြင်ပြောင်းလဲမှလိုမယ်။အဲ့ဒီအတွက်ပြုပြင်ပြောင်းလဲဖို့သူတို့ကိုယ်တိုင်ပါဝင်ဦးဆောင်ပြီးတော့လုပ်မှရမယ်။နံပါတ်2အချက်ကစနစ်ပေါ့နော်ပညာရေးစနစ်ဆိုတဲ့အနေအထားမှာခုနကကျွန်တော်တို့ပြောသလိုပေါ့ဟိုအလွတ်ချက်ဆိုတဲ့ဟာမျိုးကိုမဟုတ်တော့ဘဲနဲ့လူတယောက်ချင်းစီကိုယ့်ဟာကိုယ်ဆင်ခြင်တွေးတောနိုင်အောင်အာကျောင်းသားတွေတွေးခေါ်နိုင်စမ်းရှင်းသင်လာအောင်ပံ့ပိုးပေးနိုင်တဲ့စနစ်မျိုးလိုတယ်ပေါ့နံပါတ်3ကတော့အဲဒီလိုမျိုးပုံပံ့ပိုးပေးနိုင်မဲ့ဆရာဆရာမတွေလိုအပ်မယ်လိုအပ်မယ်ဆိုတော့ဟိုဆရာဆရာမတွေအတွက်အရေးချင်းမြင်ပေးဖို့လက်ရှိရှိနေတဲ့ဆရာဆရာမတွေကိုလုံလောက်တဲ့ပံ့ပိုးမှုတွေလုပ်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ပြောချင်တာကတော့ကျွန်တော်လည်းဒီခေတ်ဒီစနစ်ဒီပညာရေးစနစ်ကဟိုထွက်လာတဲ့လူတယောက်ပဲပေါ့နော်ဟိုဆိုလိုချင်တာကတော့လုပ်လို့ရပါတယ်ဟိုထွေထွေထူးထူးကြီးတော်နေလို့သူများတဲ့ပါနေလို့ကျွန်တော်တို့ဒီလိုမျိုးဖြစ်လာတာမဟုတ်ပါဘူးအဲ့တော့ဆိုလိုချင်တာကရည်မှန်းချက်လေးတစ်ခုထားပြီးတော့အဲ့ဒီရည်မှန်းချက်လေးနဲ့ကြိုးစားမယ်ဆိုလို့ရှိရင်အခွင့်အလမ်းတွေကြုံလာတဲ့အခါမျိုးမှာအဆင်သင့်ဖြစ်ပါတယ်အဲ့တော့ဆက်လုပ်ချင်တဲ့လူတွေလည်းကြိုးစားပြီးလုပ်ကြဖို့ဖြစ်ပါတယ်လုံနိုင်ပါတယ်ဆိုတာမျိုးကိုကျွန်တော်တိုက်တွန်းနေပါတယ
်နောက်တစ်ပတ်မှာတော့ဒီမနက်ကမှဆရာဝန်ဘွဲ့ရပြီးအမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာ Master of Public Health ဘွဲ့ကိုရှေ့လာမှာယူတော့မဲ့ဆရာဝန်တဦးရဲ့အမေရိကန်ပညာရေးအတွေ့အကြုံတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်တော်ရရှင်ပေါင်းဘူးတုဒအဖျားပြားတိုးပွားနိုင်ကြပါစေခင်ဗျာ
ကိုယ်စားဝန်နိုင်တင်ဆက်နေတဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ပါရှင်။ VOA မြန်မာပိုင်းကနေမြန်မာနဲ့ကမ္ဘာတလွှားမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုနေ့စဉ်ပြည့်ပြည့်စုံစုံဖြစ်အောင်စူးစမ်းတင်ဆက်နေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကျူးဘားနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့သဘောထားကွဲပြားသူတွေကိုစစ်ဆင်မေးမြန်းခြင်းမရှိဘဲမကြသေးခင်ကအာဏာရှင်ဆန်စွာဖမ်းဆီးထိန်းသိမ်းခဲ့တာတွေကိုကြည်ချင်းအဖြစ်ကျူဘာအစိုးရဟာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပေါ်ဖိအားပေးမှုတွေဆက်လက်ပြုလုပ်နေတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။ကျူဘာအစိုးရအနေနဲ့အဲ့ဒီလိုမတရားသဖြင့်ဖမ်းဆီးထိန်းသိမ်းမှုတွေကိုချက်ချင်းရတန့်ပြီးနိုင်ငံသားတိုင်းရသင့်ရတိုက်တဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကထိုက်တွန်းပြောဆိုလိုက်ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူ၄ဦးနဲ့တခြားတက်ကြွလှုပ်ရှားသူ၄၀ကိုကျူဘာရဲ့တပ်ဖွဲ့ကဇွန်လ17ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ဒ democracy ye tet chwa lo sha tu antunes lo lu ti mya de jorge luis garcia pires ne tu ye zani iris pires aguilara ro na u go havana myo ne mai 180 la we de placentas ka tu ro ne ei ngan ni anina santa clara ma shi de yet thana chok go phansi kho saung twa ga da phit par de da ha january la ga sa lo tu ro lin mya ne ya go yet tat phwe ga 3 chain myo phansi thain thain chin le phit par de attackan apwe si tuku phit de lady in white apwe ga pyaw kwin ya amyo tami barta soler ne tuma ye khin mon de phit tu ro go le havana myo ga tia yong cha na mu tuku go atwa lan khu la ma phansi khan ya tu ri de pa twa ga ba de tu ro go ro naw pai ma pyan lut pe ga ba de အလုတ်တရင်တော့ရိုဘက်တိုဒီဟေဆုစ်ဂွဲရာကိုလည်းလူညုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးညှဉ်းပန်းနှိပ်စက်ခဲ့တဲ့အတွက်နှာခေါင်းကျိုးသွားတဲ့အပြင်တခြားထိခိုက်ဒဏ်ရာမှုတွေလည်းဖြစ်ခဲ့ပါတယ်။သူ့အလုပ်လုပ်တဲ့ Ablemos Press ဆိုတဲ့ပုဂ္ဂလိကသတင်းဌာနကသတင်းတောက်တွေလည်းချင်းချောက်ခံခဲ့ရတယ်လို့ဆိုပါတယ်။အတိုက်ခံအားစုတွေရဲ့အတန်းတွေတိတ်သွားအောင်ကျူးပါအစိုးရကအခုလိုမတရားသဖြင့်ဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်နေတာလွတ်လပ်စွာစီတမ်းလဲလှယ်ခွင့်ကိုနှောက်ယှက်တာပုဂ္ဂလိကသတင်းဌာနတွေကိုဟန်တာအနောက်ရှက်တာတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်မိပါတယ်။ဒီဖြစ်ရပ်တွေကိုကြည်ကြည်အားဖြင့်ကျူးပါအစိုးရအနေနဲ့အခြေခံလူ့အခွင့်အရေးတွေအပေါ်ကန့်သတ်ချုပ်ချယ်မှုတွေရှိနေသေးတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အစိုးရကပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေပါပြီလို့ဘလို့ပဲပြောဆိုနေပေမဲ့ကျူးပါနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေဟာဆိုးဝါးနေစေဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
VOA မြန်မာပိုင်းကနေရေဒီယိုအစီအစဉ်တွေအပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိနေ့စဉ်ထုတ်လွှင့်နေပါတယ်ရှင်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Internet စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေတဆင့်ဒီမေတ္တာတေးလက်ဆောင်ပါခြင်းနဲ့ဆိုလို့ရှိရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ရုပ်အမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဦးဆန်မိုးဝေကပြောပြမှာပါ
ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကသူ့ဆိုးရွားကနိုင်ငံအရှိပိုင်းမှာဆေးရကြတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုတက်တန်းဆက်တိုးပေးမှာမဟုတ်တော့ဘူးလို့ပြောဆိုလိုက်တဲ့အပြင်ရုရှားလိုလာတဲ့သဘုံတွေကိုထိုးစစ်ဆင်မဲလို့ပြောလိုက်ပါတယ်အခုဆုံးဖြတ်ချက်ချရတာဟာအကြမ်းဖက်သမားတွေသဘုံတွေလူရဲ့သူတွေကိုတုံ့ပြန်တာဖြစ်ပြီးတော့ဒီလူတွေဟာနိုင်ငံရဲ့စီးပွားရေးကိုချိနဲ့သွားအောင်လုပ်သူတွေဖြစ်တယ်လို့သမ္မတပိုရိုရှန်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်အီရန်နိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနဲ့ဘက်ဂဒက်ကနိုင်ငံတကာလေဆိပ်ရဲ့လုံခြုံရေးကိုတိုးမြှင့်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင်200ခုနောက်ထပ်ဆီလွတ်ဖို့သမ္မတဥဘာမားကအမိန့်ပေးလိုက်ပါတယ်။သမ္မတဥဘာမားကဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ကိုလည်းတင်းနေတာနေ့မှာစာရေးအကြောင်းကြားလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကုံပိုင်းတုန်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့နိုင်ဂျီးရီးယားအစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။Islamic စစ်သွေးကြွားတွေလို့တန်တရားရှိသူတွေကတနင်္ဂနွေနေ့တုန်းကကွာတာရီ၊ကွာဒါ၊ကာရာအကူနဲ့မူရိုဂျီနာစတဲ့ကြေးရွာတွေမှာလူပေါင်း90ကျော်ကိုတတ်ဖြတ်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥဆံမိုးဝေကပြောပြသွားတာပါ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ရှင်။ Engineer ကတော့ Jimmy Cox ဖြစ်ပါတယ်။ VOA American အသံမနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 32 40လို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်တွေအတွက်မင်္ဂလာနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.